ဒီမြန်မာနိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်တပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တဲ့ဆိုတာခိုင်မာတဲ့အထောက်အထားတွေနဲ့ပြသနိုင်ခဲ့တဲ့အတွက်ဒီကြားဖြတ်စီမံဆောင်ရွက်ချက်တွေ ICJ နိုင်ငံကတရားရုံးကချမှတ်မယ်လို့ယုံကြည်တဲ့အကြောင်းဂမ်ဘီယာတရားရေးဝန်ကြီးအဘူဘာကာတမ်ဘါဒိုကဒီနေ့ကြားနာပွဲပြီးမှပဲပြောသွားပါတယ်ဒီအကြောင်းကိုတော့ကိုသိန်းထိုက်ဦးကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင
်ဟုတ်ကဲ့မဆူမြတ်မုံခင်ဗျာဂမ်ဘီယာနိုင်ငံရဲ့ဒီကနေ့ ICJ နိုင်ငံကတရားရုံးခြေပါချက်တွေထဲမှာအဓိကအားဖြင့်တော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဖြစ်ရပ်တွေဟာလူမျိုးတုံးတပ်ဖြတ်မှုကြံရွယ်ချက်မရှိဘူးဆိုပြီးတော့လူမျိုးတုံးတပ်ဖြတ်မှုမမြောက်တဲ့အကြောင်းမြန်မာကိုယ်စားလှယ်အဖွဲ့ရဲ့ပြောကြားချက်တွေကိုပြန်လည်ခြေပါသွားခဲ့တာပါဒုတိယတစ်ချက်ကတော့ဂမ်ဘီယာနိုင်ငံအနေနဲ့မြန်မာနိုင်ငံအရေးမှာ ICJ မှာတင်ပြနိုင်ခွင့်မရှိဘူးဆိုပြီးတော့ဒီလိုအပ်ချက်တွေဒီဒါရက်ပတ်သက်လို့မြန်မာနိုင်ငံဘက်ကတင်ပြတာကိုလည်းထပ်မံခြေပါသွားခဲ့ပါတယ်နောက်ဆုံးကတော့ကြားပြရေးယူလုပ်ဆောင်ချက်တွေလိုအပ်တဲ့အကြောင်းဒီထပ်မံခြေပါချက်တွေပါဝင်ပါတယ်ကမ်ဘီယာတရားရေးဝန်ကြီးအဘူဘကာတမ်ဘဒူကသူတို့ဘက်ကယုံကြည်မှုအပြည့်ရှိတဲ့အကြောင်းဒီကနေ့ကြားနာပွဲပြီးဇင်းတော်တီကိုသူကအခုလိုပြောသွားခဲ့တာ
ပါ Well that's for another day but for now we're here to make sure that the court orders
ဒါကတော့နောက်ထပ်တရက်အတွက်ပါပဲဒါပေမဲ့မြန်မာဘက်ကနေအကြမ်းဖက်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုတွေရေရှည်မှာဆက်ပြီးပေါ်ပေါက်လာမဲ့လုပ်ရက်တွေရပ်ဆိုင်ဖို့နဲ့တပ်တွေအထောက်အထားတွေကိုမဖျောက်ဖျက်ဖို့တေးကြအောင်တရားရုံးကအမိန့်ချမှတ်ရေးအတွက်ကျွန်တော်တို့ဒီမှာရှိနေတာပ
ါ။ဗီယာတရားရုံးဝန်ကြီးရဲ့ပြောကြားချက်တချို့ပါမြန်မာနိုင်ငံဘက်ကကိုယ်စားလှယ်ဒီမနေ့ကတင်ပြသွားတဲ့အထက်မှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းအကြမ်းဖက်တမားနောက်အရက်သားခွဲခြားမှုမရှိဘဲနဲ့စစ်တပ်ဘက်ကလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအင်အားလုံခြုံသုံးပြီးတော့ကင်တွယ်ခဲ့တာတွေကိုမြန်မာနိုင်ငံကိုယ်တိုင်ကယတိပြတ်မြန်မာနိုင်ငံကိုယ်စားလှယ်ကိုယ်တိုင်ကယတိပြတ်ညင်းခဲ့တာမရှိဘူးဆိုပြီးတော့ကမ္ဘီယာဘက်ကထောက်ပြပါလိမ့်။နောက်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြသလိုရဝင်းကြရီပေါ်မှာခွဲခြားဆက်ဆံတာအမုံတရားကြီးထွားအောင်လှုပ်ဆော်တာလူမျိုးဆိုင်ရာကြမ်းဖက်တာတွေနောက်သူတို့ရဲ့ကြေးရွာတွေကိုမိရှုပ်ပြီးတော့လူမှုနေမှုဘဝတွေကိုပျက်စီးအောင်ဖျက်ဆီးတာတွေဒါတွေကိုဂမ်ဘီယာဘက်ကအဓိကထောက်ပြပါလိမ့်။မြန်မာနိုင်ငံကြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ပြောတာကနှစ်နိုင်ငံကြားသဘောတူညီချက်နဲ့ဒုက္ခတွေပြန်လည်လက်ခံရေးကိစ္စတွေကိုလွတ်ဆောင်နေတဲ့အချိန်မှာဘယ်လိုလုပ်ပြီးတော့လူမျိုးတုံးတပ်ဖြတ်ဖို့မြန်မာနိုင်ငံဘက်ကရည်ရွယ်ချက်ရှိမလဲဆိုပြီးတော့မေးခွန်းထုတ်သွားတာပါ။ဒါပေမဲ့လည်းဂမ်ဘီယာဘက်ကတော့ဒီဒုက္ခတွေပြန်လည်လက်ခံရေးအခြေအနေကလုံးဝမအောင်မြင်မှုဆိုတာကိုအဓိကထောက်ပြသွားပါလိမ့်။သူသဖြင့်မြန်မာတပ်မတော်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွက်မှရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေလုပ်တဲ့တဘုံတွေကိုနေနေတယ်ဆိုပြီးတော့ကလေးငယ်တွေအမျိုးသမီးတွေကိုတတ်ဖြတ်ပြီးတော့ရေထဲတစ်ချာလာမျိုးရဲဆက်ဆက်အဲ့ဒါကျင်တာမျိုးတွေလောက်ခွင့်မရှိဘူးဆိုပြီးတော့လေဂမ်ဘီယာတရားရေးဝန်ကြီးကပြောသွားခဲ့တာပါ။နောက်မြန်မာအစိုးရကရဝင်ကြားဆိုတဲ့နာမည်ကိုအတိအမှန်မပြုပါဘူး။ဒီလိုအတိအမှန်မပြုတဲ့ကိစ္စကိုလည်းအဓိကလူခွင့်ချိုးဖောက်မှုတစ်ခုအဖြစ်ဂမ်ဘီယာတရားရေးဝန်ကြီးကထောက်ပြပါတယ်။နောက်ပြီးတော့ဒီဒွေရဝင်ကြားဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံကိုပြန်လာမယ်ဆိုလို့ရှိရင်လည်းလုံခြုံမှုရှိတယ်လို့မခံစားရတဲ့အကြောင်းနဲ့သူတို့အနေနဲ့နိုင်ငံသားဖြစ်ခွင့်မရှိတဲ့ကိစ္စတွေကိုအဓိကထောက်ပြပါတယ်။ဒီနေ့ကြားနာပွဲပြီးသတင်းတော့တွေကိုပြောတဲ့နေရာမှာတော့သူကအခုလိုထပ်ပြောပါတယ်။
Well, if we weren't confident, we wouldn't have come here. We have every confidence in the ability of this court to
provide the justice. And that confidence hasn't been tarnished. And that confidence hasn't been tarnished. And that confidence hasn't been tarnished.
ကမ္ဘီယာတရားရေးဝန်ကြီးကမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တဲ့ကိစ္စကိုအဓိကပြောပါလေ။ဒီမြန်မာနိုင်ငံဘက်ကလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်တယ်လူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်ဆိုတဲ့ကိစ္စတွေကသူတို့တက်တက်ဆွဆွဲတာမဟုတ်ဘူးဆိုပြီးတော့လည်းအဓိကထောက်ပြသွားတာပါ။ဒီသတင်းတော်တွေကိုပြောတဲ့အခါမှာသူကအခုလိုထပ်ပြီးတော့ပြောတော့ပါသေးတယ်
။ Well, we have said and we have maintained today that there was genocide.There was genocidal intent and this is not just
ဒီနေ့ကျွန်တော်တို့ဆက်ပြီးထောက်ပြနေတာကလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုတာနဲ့လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုတာပါဒါကကျွန်တော်တို့တွင်ပြောနေတာမဟုတ်ပါဘူးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တီးခြားလွတ်လပ်တဲ့အခြေတကျဖြစ်နေတဲ့အချက်အလက်ရှာဖွေရေးအဖွဲ့တွေကိုယ်တိုင်ကလူမျိုးတုံးတပ်ဖြတ်ခဲ့တယ်ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုတာကိုပြောနေတာပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကြံပေးကိုယ်တိုင်ကလည်းအလားတူကောက်ချက်ချပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုယ်တိုင်လည်းဒီလိုအလားတူကောက်ချက်ချခဲ့တာပါဒီတော့ကျွန်တော်တို့ပြောနိုင်သလောက်လူမျိုးတုံးတပ်ဖြတ်မှုနဲ့တပ်ဖြတ်ဖို့ရည်ရွယ်လှုပ်ဆောင်ခဲ့တယ်ဆိုတော့ခိုင်မာတဲ့မငင်းနိုင်တဲ့အထောက်အထားတွေတွေ့နေရပါတယ်ဆိုတာပ
ါဒါတော့ဂမ်ဘီယာတရားရေးဝန်ကြီးရဲ့ပြောကြားချက်တချို့ပါဒီလူမျိုးတုံးတပ်ဖြတ်မှုတွေအခြေအနေတွေကိုဆက်ပြီးတော့လှုံ့ဆော်စေမယ့်အခြေအနေကိုပိုဆူးသွားစေမယ့်ဒီထောက်ကိုတားမြစ်ဖို့အတွက် ကြားပြစီမံဆောင်ရွက်ချက်တွေ provisional မဲ့ရှားစုခေါ်တဲ့ဒီအစည်းအဝေးဒီယုံတရားရုံးက ICJ နိုင်ငံတကာတရားရုံးကချမှတ်မယ်ဆိုပြီးတော့ဂမ်ဘီယာကိုယ်စားလှယ်တွေကတော်တော်လေးယုံကြည်မှုရှိနေတဲ့ပုံတွေ့ရပါတယ်ဒီအစည်းအဝေးတွေကဘလောက်အထိထိရောက်မှုရှိတယ်လဲဆိုတာနဲ့ပတ်သက်လို့တော့နိုင်ငံတကာမှာအငြင်းပွားမှုတွေရှိပါတယ်ကော့ဆိုဗိုကိစ္စမှာဆိုလို့ရှိရင်ဒီသတင်းပတ်အနေငယ်အတွင်းမှာချမှတ်ခဲ့ပြီးမဲ့မြန်မာနိုင်ငံအတွင်းမှာတော့ဘယ်နှဘက်အတွင်းမှာချမယ်ဆိုတာမသိသေးပါဘူးဥပမာအပြင်1962ခုနှစ်ကကျွန်တော်တို့ဒီထိုင်းနဲ့ကမ်ဘောဒီးယားနယ်မြေအငြင်းပွားတွေပရဝီဟာဖျားကြောင်ဟိန္ဒူဖျားကြောင်ကိစ္စမှာဆိုလို့ရှိရင်ဒီ ICJ ကနေပြီးတော့ဒီလိုပဲဂျာပြစီမံချက်တွေနဲ့တားမြစ်ခဲ့ဘူးလားရှိပါတယ်ဥပမာပြီးခဲ့တဲ့နှစ်ကအမေရိကန်ပြည်ထောင်စုဒီနိုင်ငံကနျူကလ িয়ার အစီအစဉ်ကနေပြီးတော့နှုတ်ထွက်သွားတဲ့အချိန်မှာလဲအီရန်ဘက်ကရှောင်လဲချက်အရာအမေရိကန်ပြည်ထောင်စုကိုအကန့်အသတ်နဲ့ယာယီဒီလိုဂျာပြအစီအစဉ်တွေချမှတ်ခဲ့တာရှိပါတယ်ဒီတော့လဲအခုမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလောက်ကြားမယ်ဆိုတာကိုလူတွေကစိတ်ဝင်စားနေကြပါတယ်အခုကျွန်တော်တို့အတန်လွတ်နေပြီးတော့နောက်ပိုင်းမိနစ်ပိုင်းအတွင်းမှာပဲမြန်မာနိုင်ငံဘက်ကမြန်မာနိုင်ငံကိုယ်စားလှယ်ဘက်ကဖြေပါမဲအကြောင်းအရာဒီကူထပ်ပြီးတော့တိုက်ရိုက်ထုတ်လွှင့်တော့မှဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံဘက်ကဒီလူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုယူရချက်မရှိဘူးလူမျိုးတုံးတပ်ဖြတ်မှုမလုပ်ခဲ့ဘူးဆိုတော့ခြေပါချက်တွေဘလို့ထပ်ပြီးတော့အထောက်အထားတွေနဲ့ပြပြမယ်ဆိုတာကိုအားလုံးကစိတ်ဝင်စားနေကြပါတယ်မဆူရမှာခင်ဗျ